ကျင်းကျင်းနဲ့မြောင်းရီခရိုင်ကယန်ယူထင်းချုံရာလေးကေကောမြို့တည်ဒေသတစ်ဝိုက်ကထပ်ပြင်းနေရတဲ့စစ်ဘေးဒုက္ခတွေရာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ကယန်ယူကယန်မြို့သားလူမျိုးရေးတက်ကယန်မြို့သားကာကွယ်ရေးတက်
ဒီတဲ့ရင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာကကြောပြမှာပါရှင်။ကရင်ပြည်နယ်မြဝတီခရိုင်လေးကေကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်မှတ်နှစ်ဦးနဲ့အကြမ်းမဖက်အာဏာပီဆန်
CDM လုတ်ထားတဲ့ဝန်ထမ်းတစ်ဆယ်ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရတာကနေနောက်တစ်ရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်
တော့တောင်နေထဲမှာပဲပုံအောင်နေထိုင်နေရတဲ့ဖြစ်ပါတယ်ဒုက္ခတွေတွေဟာထိုင်ဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရရင်ကိုပြန်ဖို့ကအခက်အခဲတွေဖြစ်နေတော့မယ်လို့လဲဆိုပါတယ်မင်းညကပဲနေလက်ပံကြေးပါပဲလက်နဲ့ကြီးတွေကြလို့ဒေသခံတွေထွက်ပြေးနေရတဲ့လို့လဲဒုက္ခတွေတွေကိုအကူအညီပေးနေသူတူကပြောပြပါတယ်ဒုက္ခတွေတွေကဟိုစပြီးတော့ဟိုဟိုချစ်ဖြစ်ကြတဲ့သူတို့ပြေးလာတာပေါ့နော်အ
ကျေကမှာဒုက္ခတွေရဲ့ရှင်တွေအမှန်ဆန္ဒသူတို့ရောက်သူတို့ရဲ့ရောက်ပြန်ပြီးတော့သူတို့ကသူတို့မျိုးဖက်လုပ်ငန်းတွေအေးအေးချင်းချင်းလောက်ကန်နေတယ်အဲလက်မကြီးကသူတို့ရောက်တော့ကိုကြားလိုက်ရွာတွေကိုကြားလိုက်ဆိုတော့သူပြန်ကြည့်ရတယ်ဆိုတော့မနေ့ကပဲနင်းလက်ပံဘက်ကိုလက်မကြီးညာပိုင်းမှာ15လောက်ကြားလာတယ်သူတို့ထပ်ပြေးလာတယ်ဆိုတော့ချိန်တွေကကြတော့အချိန်တွေကတော့ဒုက္ခတွေတွေပြန်ချင်းတယ တို့တွေ့ရတယ်။အာနောက်ပြီးအဲ့ထဲမှာပြည်လာထဲမှာဆိုလို့ရှိရင်လာသားကလေးလည်းပါတယ်ကျွန်တော်စင်းရပါတော့။နောက်ပြီးကိုဝင်ဆောင်လည်းပါတယ်။တချို့ကလေးဆိုလို့ရှိရင်ရပိုင်းနဲ့ရှိသူတွေမျိုးပါတာပါတော့။အဲ့ဒီဟာတွေလည်းပါလာတွေ့ရတယ်။အဲ့ကျမိုင်းမကောင်းတဲ့သူတွေလည်းပါလာတာကျွန်တော်တွေ့ရတယ်။
ဒုက္ခတွေတွေနေရပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့လက်ရှိကော်ဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါဗျာ
။ဒီကိစ္စဘက်ကလည်းသူဟိုလုံလုံကြီးရဆောင်ရွက်ထားမှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါပဲ။၃ရက်နဲ့၄ရက်နေပါလေ။အဲ့ဒီကိစ္စကော်ဘက်မှာဖြစ်ခဲ့တာတော့မရှိပါဘူး။၃ရက်နေမှာတော့ရှိတယ်ဗျ။လက်ရှိကော်တော့မဟုတ်ဘူး။အဲ့ဒီဘလူးဘက်မှာတော့ရှိတယ်။ဘလူးဘက်မှာကျွန်တော်ကဘလူးရွာရဲ့ဘောလုံးကွင်းနားလေးပြိုင်မှာဒီအဲ့မှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
။မင်းညကပဲမင်းလက်ပံရွာဘက်ကိုလက်နဲ့ကြီးကြည်စံနေကြတာကြောင့်တချို့ဒုက္ခတွေတွေဟာထိုင်းဘက်ကိုပြေးလာပြီးတချို့ကတော့တောင်ရင်မြစ်တစ်လျှောက်မှာခိုလုံနေကြပါတယ်။စားတောက်ရေးအခက်အခဲရှိတာကြောင့်ထိုင်းဘက်ကလူမှုအကူအညီရေးအဖွဲ့တွေထံကိုအကူအညီတောင်းခံနေတယ်လို့လည်းဒုက္ခတွေတွေကိုအကူအညီပေးနေသူတွေကပြောပါတယ်
။အနည်းကလက်နဲ့မြတ်ဆွေလာတော့ပါနော်လက်နဲ့ကြီးသူတို့15လုံးလောက်အာဒီဒီရခမှာပြည်သူတွေကနေပြီးတော့ဟိုဒီဘက်မဲလက်တန်ကိုင်းကြီးတခြားကိုတည်လာကြတာပေါ့နော်ကျွန်တော်တို့တည်ရတဲ့တရင်ကတော့လူကြီး1500လောက်ရှိတယ်အဲ1500လောက်ရှိတဲ့ထမဟူတစုတီစုပေါ့နော်ရှိတယ်အဲအစုတရာကတော့800လောက်ရှိတဲ့အစုကတော့ဒီညနေရပဲအဲစုပေါ်ကပဲကျွန်တော်ဒီဖုန်းဆက်လာတယ်တို့လူ900ရှိတဲ့ထမသမင်းတော့က300ကျားပဲရသေးတယ်ပေါ့နော်400ကျားလူတွေပါသေးတယ်အဲလှမ်းကူညီဖို့သူတောင်းရခမှာအာကျွန်တော်တို့ကတော့အတက်နိုင်ဆုံးအဲ့ဒီပါရှိတဲ့ရွာကန်တွေအဲကုညီဒီနိုင်တယ်ချိန်ချက်ထားပေးပါတယ်အစင်တော့ပြပါပြေးလိမ့်မယ်လို့ထင်ပါတယ်ဈေးခွေကလည်းအားကိုးရတယ်ညနေတိုင်းသမင်းလုံးထောင်နဲ့ထောင်နေရကြဈေးလည်းအဲ့ဒီဟောတော့အကက်100ပတ်ဝန်းကျင်နေတိုင်းလူပေးတယ်ညနေတိုင်းအဲ့ဒါတို့အမှန်ကဈေးဈေးကြတယ်ဟောညနေတိုင်းအဲ့ဒါတို့လူပေးတယ
်နှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကောမြို့တဲ့အပါဝင်မေထော်တလေးရတိကူဘလူးကြီးဘလူးလေးမင်းလက်ပံမြစ်တာလေးမြိုင်ပဟိကလောခြေရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တချို့တေဆုံးဒဏ်ရာရရှိတာတွေလည်းရှိနေပါရဲ့ရှင်